ရခိုင်ပြည်နယ်မှာသူတစ်ဖြင့်ဒီမုခမုံတိုင်းတဲ့အကြီးကျယ်အလူလဲခံရတဲ့ဒီစစ်တွေမျိုးတဝိုက်ပေါ့နော်ဒီရခိုင်ပြည်နယ်မှာရှိတဲ့မုံတိုင်းတစ်ပြည်သူတွေအတွက် NUG ဘက်ကရောဒီလူသားချင်းစာနာမှုဆိုင်ရာအကူအညီတွေမှာဘလို့ပါဝင်ဆောင်ရွက်နေလဲရှင
်ဒီ NUG ဘလို့ဆောင်ရွက်လဲလို့မေးလို့ရှိတော့ NUG ကဟိုပါပေါ့ပြည်သူအစိုးရဖြစ်တယ်လူသားချင်းစာနာစိတ်ရှိတဲ့အစိုးရဖြစ်တယ်ဒါကြောင့်ဒုက္ခရောက်နေတဲ့ပြည်သူတွေကိုကူညီဖို့ဒါကျွန်တော်တို့တာဝန်ဆိုတော့ကျွန်တော်တို့ကတာဝန်ဆောင်ရရတယ်ပေါ့ဒီမုခမုံတိုင်းနဲ့ပတ်သက်ရင်တော့ကျွန်တော်ဆောင်ရရတဲ့ချက်ကအရေးကြီးဆုံးချက်ကမုံတိုင်းဆိုတာကြိုတင်ပြီးတော့သိနိုင်တယ်ကြိုတင်ကာဝယ်တားဆီးလို့ရတဲ့အမျိုးဖြစ်တဲ့အတွက်ကြောင့်ကျွန်တော်အနေနဲ့ NUG အနေနဲ့ကြိုတင်ပြင်ဆင်တာတွေလုပ်ခဲ့တယ်ပေါ့ NUG မှာကျွန်တော်အဖွဲ့အစည်းတွေရှိတယ်အဲ့ဒါဘာလဲဆိုတော့လူသားချင်းစာနာကူညီရေးနဲ့ဘေးရန်နဲ့တုံ့ပြန်ရေးကော်မရှင်ဆိုတာရှိတယ်ဒါယာယီသမရကူနဲ့ဒီဝင်းချုပ်ကြီးပါပါဝင်တဲ့ကော်မရှင်ပေါ့နောက်တစ်ခုကတော့ဒီလူသားချင်းစာနာကူနဲ့ပတ်သက်ပြီးတော့အရေးပေါ်တုံ့ပြန်နိုင်တဲ့နော်ဒီ emergency operation coordination committee ဆိုတာရှိတယ်။အဲ့ဒီ committee ကလည်းအလုပ်လုပ်နေတယ်။နောက်တစ်ခုကတော့နိုင်ငံတကာနဲ့ပတ်သက်လို့ရှိရင်နောက် international aids coordination committee ဆိုတာရှိတယ်။အဲ့တော့ဒီ committee ဒီ commission နဲ့ committee သုံးခုကနေပြီးတော့အလုပ်လုပ်နေတာရှိတယ်ပေါ့နော်။ဆိုတော့ဒီအလုပ်လုပ်ရင်းနဲ့ကျွန်တော်ကပြည်သူတွေကိုကူညီတာဖြစ်တယ်။အဲ့တော့အခုဒီမုခမုံတိုင်းနဲ့ပတ်သက်လို့ရှိရင်ကျွန်တော်ဟိုစပြီးတော့မဖြစ်ခင်တည်းကကျွန်တော်အစီအစဉ်ရှိတယ်ကျူတင်ပြီးတော့မူလဝတ္တပညာရှင်နဲ့ပူးပေါင်းပြီးတော့ကျူတင်အသိပေးတာတွေလုပ်တယ်ပြည်သူကိုနောက်ပြီးတော့အရေးကြီးဆုံးချက်ကတော့အသိပေးဖို့နဲ့ကောင်းသတိပေးဖို့လိုတယ်ဒါကြောင့်မလို့ကျွန်တော်အချိန်နဲ့အမျှအချိန်တိုက်သတိပေးတာတွေလုပ်တယ်အဲ့လိုလုပ်နိုင်မှုအတွက်မြေပြင်မှာကျွန်တော်ကအဖွဲ့အစည်းတွေနဲ့ကျွန်တော်ချိတ်ဆက်ဆောင်နေတာဖြစ်တယ်ဆိုတော့ရခိုင်ပြည်နယ်ဆိုရင်ရှင်လည်းရခိုင်ပြည်နယ်နဲ့တက်ဆိုင်တဲ့ကျွန်တော်ဒီတော်လိုင်းအဖွဲ့အစည်းနဲ့ကျွန်တော်ချိတ်ဆက်တယ်ချိတ်ဆက်ပြီးအဲ့ဒီမှာအဲ့ဒီအဖွဲ့အစည်းနဲ့အတူတူဆောင်ရွက်နေတဲ့လူမှုအဖွဲ့အစည်းတွေရှိတယ်ဖောင်ဒေးရှင်းတွေရှိတယ်ဒါနဲ့ကျွန်တော်ချိတ်ဆက်တယ်။ရူဟင်ညာဘက်နဲ့ပတ်သက်ရင်လည်းရူဟင်ညာနဲ့ပတ်သက်တဲ့ကျွန်တော်ကိုယ်စားလှယ်ရှိတယ်။နောက်ပြီးတော့အဲ့ဒီမှာဆောင်ရွက်နေတဲ့လူမှုဖွဲ့စည်းရှိတယ်။ဒါနဲ့ချိတ်ဆက်တယ်။စကိုင်းမကွေးဆိုရင်တော့ကျွန်တော်ကနေပြီးတော့ဒီဂျာကလာဒေသကပြည်သူ့အုပ်ချုပ်မှုခေါ်ဆောင်ထားတာဖြစ်တဲ့အတွက်ကြောင့်အဲ့ဒီဒေသအများစုမှာကျွန်တော်ရဲ့ဒီမြေပြင်မှာဆောင်ရွက်နေတဲ့ဒီအုပ်ချုပ်ရေးအဖွဲ့အစည်းကလူသားစာနာနဲ့ပတ်သက်တဲ့တာဝန်ခံတွေရှိတယ်။အားလုံးနဲ့ကျွန်တော်တို့ချိတ်ဆက်ပြီးတော့မြေပြင်မှာဆောင်ရွက်နေ
အဲ့ဒီမှာတစ်ချက်မေးချင်တာကဟိုအဓိက NUG မှာအခုဒီတမဒါကောဒီဝင်ကြီးချုပ်တို့ကလည်းနေမြေပေါ့မြန်မာနိုင်ငံရဲ့နေမြေတနေရာမှာရှိနေတယ်အဲဆိုပေမဲ့တချို့ဒီဝင်ကြီးတွေကြတော့လည်းပြပမှာအခြေအနေမျိုးမျိုးကြောင့်ရှိနေတဲ့ခါကြတော့တကယ်တမ်းဒီမြေပြင်မှာအခုလိုလိုအပ်နေတဲ့အနေအထားမှာဆော့ဆော့က NUG နဲ့ဟိုချိတ်ဆက်နေတဲ့အဖွဲ့အစည်းတွေအတွက်ကြတော့လည်းစစ်ကောင်စီကဒီ NUG ကိုသူတို့ကအတန်းဖက်ဖြစ်အဖွဲ့ဖြစ်တတ်မှတ်ပြီးတော့ဒီဆက်သွယ်တဲ့အဖွဲ့အစည်းတွေကိုလည်းရသလောက်သူတို့ခြေမုံနေတယ် NUG နဲ့ပတ်သက်တဲ့နေရာတွေမှန်သမျှကိုလည်းသူတို့အင်အားသုံးခြေမုံနေတဲ့ခါကြတော့ဆရာတို့အခုလိုဒီပြည်တွင်းဒီမြေပြင်မှာဖြစ်နေတဲ့အနေအထားတွေမှာကုညီတဲ့ခါမှာဆရာတို့တကယ်ပဲထိထိရောက်ရောက်ကုညီနိုင်သလား
ကျွန်တော်ကုညီတဲ့ပိုင်းကကျွန်တော်နိုင်တဲ့လောက်ကိုကျွန်တော်တို့ကုညီတာတင်တဲ့လောက်ကုညီတဲ့ပိုင်းကခုနကကျွန်တော်ပြောသလိုပဲကျွန်တော်ကငကူတွေကကျွန်တော်မြေပြင်မှာဒီတော်လန်ရေးကိုဆပြီးတော့ကျွန်တော်ဝင်တော်လန်ရေးကာလဆတဲ့ရဆိုတာအကျံဖက်ဖိနစ်ဒီကျံဖက်မှုတွေခံရပြီးတည်းရကျွန်တော်ကကျွန်တော်တို့ရဒုက္ခရောက်တဲ့ပြည်သူတွေကိုကူညီနေတာအခုကျွန်တော်တို့ရဒီအတွေ့အကြုံကနှစ်နှစ်ကျော်သွားနှစ်နှစ်ကျော်အတွေ့အကြုံတွေမှာကျွန်တော်ကမြေပြင်မှာကျွန်တော်တို့ဒုက္ခရောက်နေတဲ့လူတွေစီကိုလူရအပ်တဲ့အထောက်အပံ့ဘယ်လိုရောက်အောင်လုပ်ရမလဲဆိုတာကျွန်တော်တို့မှာအစီအမံတွေရှိပြီးသားဖြစ်တယ်အခုဆိုလို့ရှိရင်စဖြစ်ပြီးကြတယ်ကျွန်တော်တို့ရှိမှာစည်ရင်းတွေတက်လာတယ်အမိုးကာအတွက်လိုအပ်တယ်စားတောက်အတွက်လိုအပ်တယ်ဒီဝအတွက်လိုအပ်တယ်ဒါတွေကျွန်တော်တို့နေ့စဉ်24နာရီကျွန်တော်ဖြည့်ဆည်းပြီးတောက်လျှောက်ရတဲ့နည်းပို့ဘာကြောင့်24နာရီပြောလဲဆိုတော့ကျွန်တော်တို့ကတချို့ဒီကိစ္စတွေကိုဆောင်ရွက်နေတဲ့လူတွေကနေရာအသီးသီးကနေဆောင်ရွက်နေတာတိုင်းစုံတွေမတူတဲ့နေရာအသီးသီးကဆောင်ရွက်နေတာမလို့ချိန်ဆက်ရတာ24နာရီလုံးချိန်လို့ရတယ်အဲ့ဒါလေဟိုတမျိုးပြောရရင်တော့ဒီတော်လိုင်းကာလမှာဟိုဒီအာသာချက်တခုပေါ့နော်အာသာချက်တခုပေါ့24နိုင်ရုံကျွန်တော်ကချိတ်ဆက်လို့ရတယ်ဘာဖြစ်လို့လဲကျွန်တော်တို့အနှံ့အပြားမှာတိုင်းစုံအနှံ့အပြားမှာတနေကမာအလုံးမှာလည်းကျွန်တော်တို့ရဲ့နေရှိရဲ့လုံးလုံးနေတဲ့လူတွေရှိတော့မြေပြင်နဲ့ချိတ်ဆက်တဲ့နေရာမှာအင်တန်ကိုအဆင်ပြေတယ်လို့ပြောလို့ရပါတယ်အဲ့လိုနည်းနဲ့ကျွန်တော်ဆောင်ရွက်နေတယ်
အဲ့တော့တစ်ဖက်မှာကြတော့ဆရာဒီစစ်ကောင်စီဘက်ကလည်းအခုအချိန်မှာသူတို့ကဒီသူတို့ပြင်ဒီ NUG နဲ့ပတ်သက်ရင်လည်းသူတို့ကအကြီးအကျယ်ဟိုဖိနှိပ်နေတာတွေရောနောက်တစ်ခါကြတော့အခုပြီးခဲ့တဲ့ရက်ပိုင်းနေ့အတွင်းရပဲရခိုင်ဒီလူသားချင်းစာနာကူညီပေးလုပ်နေတဲ့သူတွေအပါအဝင်ပေါ့နော်သူတို့ဖမ်းနာစည်းတာတွေလုပ်ခဲ့တယ်အဲ့ဒါတွေနဲ့ပတ်သက်ပြီးတော့ဆရာတို့ဒီမြေပြင်ကအဖွဲ့အစည်းတွေနဲ့ပတ်သက်လို့ဆရာတို့ရဲ့စိုးရိမ်မှုပေါ့နော်အဲ့အချိန်မျိုးဘယ်လိုရှိလဲဆရာ
စစ်ကောင်စီကတော့တောက်လျှောက်သူကမတရားဖိနှိပ်တာတွေဆက်ပြီးတော့လုပ်နေတယ်။နောက်ကြက် ြင်းကျက်အောင်ပေါ့နော်တကယ်ဟိုချုပ်ချယ်မှုတွေတန့်တန့်မှုတွေဟိုချုပ်ကန်မှုတွေပေါ့ဒါတွေအမျိုးမျိုးလုပ်နေတယ်ဆိုတာကတော့တကယ်သူတို့စိတ်ထဲမှာဒါဟာသူတို့ကိုမလိုလားဘူးပေါ့နော်စစ်တပ်ကိုမလိုလားဘူးเนาะဒီတော်လိုင်းရေးနဲ့ပတ်သက်လို့ရှင်တော်လိုင်းရေးမှာပါဝင်နေတယ်ဆိုတော့သဘောမျိုးရှိတဲ့ဒီတိုင်းကိုဒါဟာရန်သူပဲအဲ့တော့ပြည်သူကိုရန်ပြည်သူအများစုကလည်းအခုဖြစ်တာပြည်သူတွေပဲဆိုတော့ပြည်သူတွေရန်သူတွေသဘောထားရဲ့အတွက်ကြောင့်ဒါနဲ့ပတ်သက်ပြီးတော့ချုပ်ကန်မှုတွေတင်းကျပ်မှုတွေဓာရီအကုန်ရှိနေတာပဲဖြစ်တယ်ပေါ့နော်ကျွန်တော်ဓာရီကိုကြော်တွားနိုင်ဖို့ဆိုရင်တကယ့်မြေပြင်မှာအလုံးလုံးနေတဲ့လူတွေကအင်မတန်အရေးကြီးတဲ့နေရာမှာရှိတယ်ပေါ့နော်ဒီခုစစ်ကောင်စီကလည်းပတ်မှုကူညီတာတွေရှိတယ်ဆိုတော့ဟာမျိုးအတန်နှွင့်နေတာရှိတယ်ပေါ့အဲ့တော့ဓာရီမှာအရေးကြီးတဲ့ကိစ္စကတော့ကျွန်တော်ကနေရာအနှံ့ပြည်သူတွေရဲ့ဟောပေါ့တကယ်လက်တွေ့ကူညီကိုရရဲ့လားဆိုတာကအမြန်ကြီးကြီးအဲ့ဒီအခြေအနေကိုကျွန်တော်သိဖို့လိုတယ်ပေါ့
ဟုတ်ကဲ့အဲ့ဒီညမှာအခုဒီနိုင်ငံတကာကအကူအညီပေးရေးကိစ္စတွေပေါ့အထူးသဖြင့်ကုလသမဂ္ဂကသူတို့ကြက်ကြက်မက်မက်ဆောင်ရွက်နေတာတွေမုံတိုင်းနဲ့ပတ်သက်လို့ဟိုဘလောက်ထိဟိုဒုက္ခရောက်သွားလဲဘလောက်ထိပျက်စီးရေဖြစ်သွားလဲအဲလူတွေဘလောက်ထိဒုက္ခရောက်နေလဲဆိုတာသူတို့ကိုယ်တိုင်လည်းအဲ့လိုစုံစမ်းစစ်ဆေးနေတယ်လို့အကူအညီပေးရေးလုပ်ငန်းတွေမှာလည်းလုပ်နေတယ်ဆိုတာမျိုးလည်းသတင်းထုတ်ပြန်ထားရရှိတဲ့ခါကျတော့ဒီပေါ်မှာရောဇာရုအန်ယူဂျီဘက်ကဘယ်လိုမြင်လဲရှင်
အဲ့တော့နိုင်ငံတကာကတော့အကူအညီနဲ့ပတ်သက်ပြီးတော့သတင်းထုတ်ပြန်လာတာကတော့နိုင်ငံတကာအနေနဲ့ကအဓိကကတော့နိုင်ငံတကာလို့ပြောရလို့ရှိရင် UN ကုလသမဂ္ဂနဲ့ကုလသမဂ္ဂအဖွဲ့အစည်းတွေပေါ့နော်အဓိကကတော့နိုင်ငံတကာကုလသမဂ္ဂအဖွဲ့အစည်းတွေအဓိကပေါ့နော်အဲ့ဒီကုလသမဂ္ဂအဖွဲ့အစည်းတွေနဲ့နောက်အာဆီယံပေါ့အာဆီယံအကူအညီပေးတဲ့အဟာစင်တာကရှိတယ်ဆိုတော့အာဆီယံကဒီတိုင်းဆန္ဒမှုအကူအညီပေးတဲ့အဖွဲ့ရဲ့နိုင်ငံတကာဆိုရင်ကုလသမဂ္ဂအဖွဲ့အစည်းဒါအဓိကအဖွဲ့အစည်းတွေပေါ့ဒါဝင်ရောက်ပြီးတော့ကူညီနေတဲ့အဖွဲ့အစည်းတွေအဲ့ဒီအဖွဲ့အစည်းတွေကသူတို့ဝင်ရောက်ကူညီဖို့အတွက်ကိုစစ်ကောင်စီနဲ့သူတို့တွဲမှရပူးပေါင်းမှရဒါကြောင့်မို့လို့စစ်ကောင်စီနဲ့ပူးပေါင်းပြီးတော့ဆောင်ရွက်ကြတယ်အဲ့လိုဆောင်ရွက်တဲ့အခါမှာဒီမတွန်းလာနိုင်ဘူးပေါ့နော်စစ်ကောင်စီအောက်မှာပဲလုံးဝရမှာဖြစ်တဲ့ကြောင့် UN ရောအာဆီယံရောကစက္ကစဒီစစ်ကောင်စီအောက်မှာပဲဝင်ရောက်ပြီးတော့လုတ်ကန်ရတာဖြစ်နေတဲ့အတွက်ကြောင့်ဒီလွှမ်းမိုးမှုတိုင်းပဲသူတို့ရဲ့ကူညီမှုတွေကတွားနေဒီလူတိုင်းရဲ့ဆန္ဒတဲ့အကူအညီတွေကိုရထားတဲ့တကယ်ပြရမယ့်အာဆီယံအဟာစင်တာကလည်းစစ်ကောင်စီရဲ့အလို့ကြပဲတွားနေ။နောက် UN နဲ့ကျန်တဲ့ကုလသမဂ္ဂအဖွဲ့အစည်းတွေကလည်းစစ်ကောင်စီရဲ့အလို့ကြပဲတွားနေကြတဲ့သဘောရှိနေ။ဆိုတော့ဒီလိုမျိုးအခြေအနေမျိုးမှာတကယ်လိုအပ်တဲ့နေရာကိုထိထိရောက်ရောက်ရောက်ဖို့ဆိုလို့ရှိရင်အင်မတန်ဒီမှာအရေးကြီးတာကအခုလက်ရှိဆောင်ရွက်နေတဲ့သူတွေပေါ်မှာမူတည်တဲ့စစ်ကောင်စီနဲ့မလွဲတာဘူးသူတို့လုံးဝအခြေအနေရဒီပူးပေါင်းဆောင်ရွက်ရတယ်ဆိုပေမဲ့ထာနီလန်နေနဲ့ဘလိုနီးနဲ့ဖိတိရောက်ဆောင်ရမလဲဆိုရဲနီလန်တစ်တီကိုရှာဖွေဖို့လိုတယ်
ဒါပေမဲ့တပတ်မှာကျတော့စစ်ကောင်စီဘက်ကပြောနေတာကဒီသူတို့မုံတိုင်းဒုက္ခတွေတွေအထူးသဖြင့်ရခိုင်ပြည်နယ်ဘက်မှာဆိုရင်နိုင်ငံတကာအကူအညီတွေကိုသူတို့ဖွင့်ပေးထားတယ်ပိတ်မထားဘူးပေါ့နော်အဲနောက်ပြီးတော့ဟိုသူတို့ကိုယ်တိုင်လည်းဒုက္ခတွေကိုသူတို့စစ်တပ်ကနေပြီးတော့အင်းနဲ့အားနေပေါ့နော်အကူအညီပေးနေတယ်လို့လည်းပြောပါတယ်ဆရာဆိုတော့ဒီပေါ်မှာရောဆရာဘလို့ဆရာတို့ energy ဘလို့မြင်ပါလဲရှင
်အဲ့ဒီအခြေအနေမှန်ကိုစောင့်ကြည့်ဖို့လိုတယ်အဲ့ဒီအခြေအနေမှန်ကိုစောင့်ကြည့်ဘူးလူရဲဆိုတာကဒီအခြေအနေမှန်ကဘယ်အတိရမလဲဆိုတော့ဖြန့်စားရတဲ့ပြည်သူတွေရှိရပဲပြည်ရအခြေအနေမှန်ကိုစောင့်ကြည့်ဖို့ဆိုရင်ဒါကျလို့လောက်ရမယ်အလုပ်မဟုတ်ဘူးတကယ်ဆိုလို့ရှိရင်ဒီအလုပ်ကိုလောက်ရမယ်လူတွေကလည်းဒီ UN က UN ဖွဲ့စည်းတွေကလည်းထောက်ပံ့နေတယ်ဒီအာဆီယံကလည်းဝင်ပြီးထောက်ပံ့နေပြောတယ်စစ်ကောင်စီကသူတို့နဲ့တွဲပြီးတော့ပတ်သက်ရတယ်ထောက်ပံ့နေလို့ပြောတယ်အဲ့တော့သူတို့ထောက်ပံ့တာတွေကိုတကယ်လိုအပ်တဲ့လူတွေရောင်းမြောက်ဖို့စောင့်ကြည့်ဖို့လိုတယ်အဲ့ဒီစောင့်ကြည့်ရမယ်လူတွေကအလှူရှင်တွေပဲအလှူရှင်တွေပဲနိုင်ငံကအလှူရှင်နိုင်ငံကြီးအဖွဲ့အစည်းတွေဓာရီကစောင့်ကြည့်ဖို့လိုတယ်။ဘာကြောင့်လဲဆိုတော့ငါတို့လူလိုက်တဲ့အလှူဟာတကယ်တမ်းဆိုလို့ရှိရင်နိုင်ငံကရဲ့ပတ်မှုမှုနဲ့အာဆီယံထဲမှာငွေရောက်လာတယ်။ဖာစင်တာမှာအလှူငွေရှိတယ်။ဒီလိုပဲနိုင်ငံကရဲ့ပတ်မှုမှုနဲ့ UN ကနေပြီးတော့အလှူတွေရတယ်။ဖန်နေရတယ်။ဓာရီကတကယ်တယောက်တည်းလူရှိရောက်ကလားဆိုတာတကယ်နိုင်ငံကအလှူရှင်တွေကနေစောင့်ကြည့်ဖို့အရန်အရေးကြီးတဲ့ဒီချက်
အခုဒါဆိုရင် NUG အနေနဲ့ကဟိုအထူးသဖြင့်ကုလသမဂ္ဂတို့လိုဒီနိုင်ငံတကာတွေနဲ့ပူးပေါင်းဆောင်ရွက်နေတဲ့အနေအထားပေါ့နော်ပြီးခဲ့တဲ့အပတ်ကပဲဒီကုလသမဂ္ဂရဲ့ဒီမြန်မာနိုင်ငံဆိုင်ရာအမြဲတမ်းကိုယ်စားလှယ်တာဝန်ကြီးဦးကျော်မိုးထွန်းကိုရမ်းကလည်းတကပိတ်ဒီလုံခြုံရေးကောင်စီစည်းဝေးပွဲမှာသူတင်ပြသွားတာတွေလည်းရှိတယ်ဆိုတော့အထူးသဖြင့်ဒီနိုင်ငံတကာအကူအညီပေးတဲ့ကိစ္စတွေမှာ NUG နဲ့ဟိုတိုင်ပင်ဆွေးနွေးဖို့ပေါ့နော်ဆိုတော့မြန်မာနိုင်ငံနဲ့ဟိုအဓိကထိထိရောက်ရောက်ဖို့ဆိုတော့အဲ့တော့ NUG ကဒီလိုနိုင်ငံတကာနဲ့ပတ်သက်ပြီးတော့ဟိုပူးပေါင်းဆောင်ရွက်တာကဘယ်လိုမျိုးပုံစံမျိုးထိထိရောက်ဆောင်ရွက်ပေးနိုင်လဲရှင်ဘယ်လိုပုံစံမျိုးနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်ဖို့ရှိလဲရှင
်အစကတည်းကကျွန်တော် NUG စတဲ့ကကျွန်တော်ကနိုင်ငံတကာနဲ့ချိတ်ဆက်ကူညီအတွက်ချိတ်ဆက်တာနံပါတ်1ကဘယ်လိုချိတ်ဆက်လဲဆိုတော့ UN အဖွဲ့အစည်းနဲ့ကျွန်တော်ချိတ်ဆက်တယ် UN အဖွဲ့အစည်းနဲ့ကျွန်တော်အစည်းအဝေးရှိတယ်ဒီမုန်တိုင်းမတိုင်ခင်မှာလဲ UN အဖွဲ့အစည်းနဲ့ကျွန်တော်နဲ့ငကိုချိတ်ဆက်ထားပြီးတဲ့ UN အဖွဲ့အစည်းနဲ့ဖြတ်ပြီးတော့အမှုစိတ်ပြန်ဆွေးနွေးတယ်တတိကာလအတွင်းမှာလဲကျွန်တော်နဲ့ချိတ်ဆက်ပြီးတော့ဆောင်ရွက်နေတဲ့ကိစ္စတွေရှိတယ်နောက်တစ်ချက်ကတော့နိုင်ငံတကာအလူရှင်နိုင်ငံတွေပေါ့အာဆီယံမှာရှိတဲ့နိုင်ငံတွေရှိမယ်နောက်အဓိကကတော့တကယ်အလူရှင်နိုင်ငံကြီးတွေပေါ့နော်ထားနိုင်ငံကြီးတွေပေါ့အဲ့နိုင်ငံကြီးတွေနဲ့လည်းကျွန်တော် bilateral ဆောင်ရွက်နေတာရှိတယ်နိုင်ငံရေးဝန်ကြီးဌာနရောနိုင်ငံတကာဆက်ဆံရေးဝန်ကြီးဌာနရောကျွန်တော် NUG ရာလူသားဌာနဝန်ကြီးဌာနရောကျန်တဲ့ပညာကျန်းမာဝန်ကြီးဌာနရောကျန်တဲ့ဝန်ကြီးဌာနတွေရောအပေါ်လုံးကျွန်တော်အခုလုပ်နေတာဆိုလို့ရှိရင်ကျွန်တော်လူသားဌာနဝန်ကြီးဌာနရှိတဲ့အမျိုးသမီးလူငယ်ကလေးရှိတဲ့ပညာရေးကျန်းမာရေးရှိတဲ့ဒါလူသားဌာနနဲ့ပတ်သက်တဲ့သုံးခုပေါ့ဒါနိုင်ငံရေးဝန်ကြီးဌာနနဲ့ချိတ်ဆက်တယ်နိုင်ငံကဝန်ကြီးဌာနနဲ့ချိတ်ဆက်တယ်ချိတ်ဆက်ပြီးရဲ့ခါကျတော့ကျွန်တော်နိုင်ငံတကာနဲ့ငကူတွေကကုလသမဂ္ဂအပေါင်းနဲ့နိုင်ငံတကာနဲ့ချိတ်ဆက်ဆောင်ရွက်နေတယ်အခုလည်းတကယ်လို့ဆိုလို့ရှိရင်ချိတ်ဆက်ဆောင်ရွက်နေပါတယ်ဒါပြောချင်တယ်နောက်တစ်ခုကအာဆီယံအာဆီယံနဲ့ပတ်သက်လို့ရှိရင်လည်းအာဆီယံနဲ့ပတ်သက်တဲ့အာဆီယံ Chair နိုင်ငံပေါ့နော်ကြာအာဆီယံ Chair ဖြစ်နေတဲ့အင်ဒိုနီးရှားနိုင်ငံနဲ့ဓာတ်ရိုက်ချိတ်ဆက်တဲ့လူသားရေးစံတာနဲ့အစီအစဉ်ကိုပေးဖို့အတွက်ကိုအာဆီယံ Special Envoy နဲ့ကျွန်တော်နဲ့အရင်ကချိတ်ဆက်ပြောဆောင်လိုက်သူတို့ကလည်းအဟာစင်တာဖြစ်နေတယ်ဒီမှာဖြစ်တယ်လို့ပြောထားပြီးတော့ဒီအဟာစင်တာက Independent ဖြစ်ဖို့တကယ်လိုအပ်တဲ့နေရာကြီးရောက်ဖို့ဆိုတာကိုသူတို့လည်းတိုက်တွန်းနေပါတယ်လို့ပြောပါအဲ့လိုကျွန်တော်ကအခြေဆက်တွေကိုကြည့်ရဒီလိုချင်းကျွန်တော်ကြည့်မယ်ပေါ့ကွာကျွန်တော်လည်းအတူတူအများကြီးလက်ကွဲပြီးတော့တိုင်းရင်းနဲ့တော်လိုင်းဖွဲ့ပြီးအပုတ်ပ
ါဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဒေါက်တာဦးမြတ်ရေရှင်အခုလိုအချိန်ပေးပြီးတော့ကျွန်တော်တို့ဒီကိစ္စကိုဖြေကြားပေးရတဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်တော်ကျေးဇူးတင်ပါတယ်ခင်ဗျာ